မြန်မာနိုင်ငံမှာဆူရတက်တက်လာပြီး6လကြာမှာတော့အပြောင်းလဲတွေကိုတည်တည်တသာမြင်နေရပြီလို့ထင်ရှားတဲ့နိုင်ငံတကာရေးရာကဲကဲဖွဲ့တစ်ခုဖြစ်တဲ့ International Crisis Group ICG ကပြောလိုက်ပါတယ်။အရသာတစ်ပိုင်းဆူရလက်ထက်မှာအပြောင်းလဲကြီးကြီးမားမားတွေထွက်ပေါ်လာတဲ့အချိန်ထဲမှာပဲဆယ်စုနှစ်နဲ့ချီပြီးပြစ်ခတ်တွေဖြစ်ပွားနေတာကိုဖြည့်ရှင်းဖို့လဲလိုအပ်နေဆဲဖြစ်တယ်လို့ဘယ်ဂျီယံနိုင်ငံဘရက်ဆဲအခြေစိုက်ဖွဲ့ကပြောဆိုလိုက်တာပါအစိုးရရဲ့အကြီးအကဲသမ္မတဦးသိန်းစင်ရဲ့ပြည်ဝင်ပြောင်းလဲရေးမူဝါဒတွေကိုစတင်အကောင့်ထဲပေါ်တဲ့အနေနဲ့မကြာခင်ရင်သတင်းပတ်တွေမှာစီးပွားရေးအမျိုးသားပြန်လည်တင်းမြတ်ရေးလူ့ခွင့်ရေးတိုးတက်စေမယ့်အစီအစဉ်တွေကိုခိုင်ခိုင်မာမာလှုပ်ဆောင်လာတာတွေ့ရတယ်လို့လည်း ICG ဖွဲ့ရဲ့အရှိတော်အာရှစီမံကိန်းဒါရိုက်တာဂျင်တယ်လာဂျီယာကိုမိုကပြောပါတယ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့မြန်မာဆွေရကဂရီပေးထားတဲ့လောက်လက်တွေ့အကောင့်ထဲပေါ်ရမှာနေကွေးနေတယ်ဒီတဲ့အချိန်မြင့်လှုပ်ဆောင်မှုလုံမယ်လို့သတိပေးနေကြတာပါ ICG ရဲ့အာရှရေးအစီအစဉ်ညွှန်ကြားရေးမှူးရောဘတ်တမ်ပလာကတော့နိုင်ငံရေးလုပ်ငန်းစဉ်တွေမြန်မြန်ဆန်ဆန်တိုးတက်လာနေတဲ့အချိန်မှာအနောက်နိုင်ငံတွေအနေနဲ့အဆက်ဆက်မလုပ်ဖဲနေတာတွေတန်တရားအမြင်နဲ့ကြည့်ရတယ်မလုပ်ဖဲနိုင်ငံရေးလုပ်ငန်းစဉ်တွေကိုအားပေးသွားဖို့လိုတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေသာမကထိတွေ့ဆက်ဆံမှုတွေပါလှုပ်ဆောင်လာနေတဲ့အမေရိကန်ပြည်အောင်စုရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ်ဒက်ရစ်မစ်ချဲလ်ကတော့မြန်မာဆိုရဘက်ကစစ်မှန်ပြီးခိုင်မာတဲ့လုပ်ရက်တွေကိုတွေ့ရရင်အမေရိကန်ဆိုရဘက်ကလည်းဓာရီပေါ်မှာတင့်တော်သလိုတုံ့ပြန်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဒီလလည်းမြန်မာနိုင်ငံ၅ရက်ကြာခီးစဉ်အဆုံးသတ်ချိန်မှာပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။